င်းပြည်ပနေပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအံလွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။တင်ဆက်ပေးသောမဲ့သတင်းတွေကတော့ရန်ကုန်တက္ကသိုလ်နှစ်တရာပြည့်အထိမ်းအမှတ်ရောင်စုံဓာတ်ပုံပြိုင်ပွဲပြုလုပ်မယ်ဆိုတဲ့သတင်း။အကျန်းဖတ်ဘူကလူလှုပ်ရှားမှုနဲ့ဆက်ဆက်တဲ့ကွန်ရက်ကို Facebook ဖဲရှားဆိုတဲ့သတင်း။အသေးစားချင်းဝေလုပ်ငန်း Cat မြန်မာကုမ္ပဏီ Limited နဲ့သစ္စာဝတ်တို့ပူးပေါင်းနေဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ရန်ကုန်တက္ကသိုလ်နှစ်တရာပြည့်အထိမ်းအမှတ်ရောင်စုံဓာတ်ပုံပြိုင်ပွဲပြုလုပ်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ရန်ကုန်တက္ကသိုလ်နှစ်တရာပြည့်အထိမ်းအမှတ်ရောင်စုံဓာတ်ပုံပြိုင်ပွဲကိုရာပြည့်တက္ကသိုလ်ညကျွန်းမြို့ခေါင်းစဉ်နဲ့ကျင်းပပြုလုပ်သွားမယ်လို့သိရပါတယ်။ပြိုင်ပွဲသို့ရန်ကုန်တက္ကသိုလ်ရဲ့ခမ်းနားထဲဝါမှုတမိုင်းအစဉ်အလာကြီးမြတ်မှုများခေတ်အဆက်ဆက်ပြုပြင်ပြောင်းလဲခဲ့မှုများဖွံ့ဖြိုးတိုးတက်မှုများနိုင်ငံနဲ့လူမျိုးအတွက်အကျိုးပြုပုံရိပ်များအောင်မြင်ထူးချွန်ထင်ရှားတဲ့ပုံကူများထင်ရှားတဲ့သင်္ကေတနေရာဒေသနဲ့အဆောက်အဦများရန်ကုန်တက္ကသိုလ်နှစ်ပေါင်းတရာအတွင်ဆောင်ရွက်ခဲ့တဲ့လှုပ်ရှားမှုများနဲ့ပွဲတော်ပုံရိပ်များအစရှိတဲ့ရန်ကုန်တက္ကသိုလ်ရဲ့အနှစ်သာရကိုဖော်ကျူးရိုက်ကူးထားတဲ့ရောင်စုံဓာတ်ပုံတွေနဲ့ပါဝင်ရှင်ပြိုင်ရမှာပဲဖြစ်ပါတယ်။ပြိုင်ပွဲကိုမြန်မာနိုင်ငံသားမြည်သူမဆိုပါဝင်ရှင်ပြိုင်နိုင်ပြီးတော့မြန်မာနိုင်ငံအတွင်းရိုက်ကူးထားတဲ့ရောင်စုံဓာတ်ပုံတွေဖြစ်ရမှာပဲဖြစ်ပါတယ်။စုရရှိသူတွေကိုပထမစု5သိန်းချံဒုတိယစု3သိန်း5000တတိယစု2သိန်းနဲ့အထူးစုတသိန်းစီချိမြင့်သွားမှာပဲဖြစ်ပါတယ်။ပြိုင်ပွဲဝင်ဓာတ်ပုံတွေကိုဩဂတ်စ်လ15ရက်ညနေ4နာရီနောက်ဆုံးထားကဦးကျော်စိုးဦးညွန်ကြားရေးမှူးထုတ်လုပ်ပြန်ကြားရေးနဲ့ပြည်သူဆက်ဆံရေးဦးစီးဌာနအမှတ်228တိမ်ပြူလန်ဘူတထောင်မြို့နယ်ရန်ကုန်မြို့ဖုန်း391830142 391830196တို့ပြေးပို့ရမှာပဲဖြစ်ပါတယ်ဆက်လက်ပြီးအကျန်းဖတ်ဘူကလူလှုပ်ရှားမှုနဲ့ဆက်ဆက်တဲ့ကွန်ရက်ကို Facebook ဖဲရှားဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ် Facebook ဟာဘူကလူအဖွဲ့ကို NDA ရှိအဖြစ်သတ်မှတ်ပြီးတဲ့နောက်လှုပ်ရှားမှုနဲ့ဆက်ဆက်တဲ့အစိုးရစန့်ကျင်အကောင့်ကွန်ရက်ကိုဖဲရှားလိုက်ပါတယ်အဲ့ဒီကွန်ရက်ကပုံမကျက်ပြတ်လှုပ်ရှားမှုတဲကအစိတ်အပိုင်းတစ်ခုကိုကိုစားပြုပြီးတော့အကျန်းဖတ်ဖို့စီစဉ်နေတယ်လို့ Facebook ကပြောခဲ့ပါတယ် Facebook အနေနဲ့ဘူကလူလှုပ်ရှားမှုနဲ့ဆက်ဆက်တဲ့ Facebook အကောင့်220ခု Instagram အကောင့်95ခု Facebook စာမျက်နှာ28ခုနဲ့ Facebook Group 106ခုကိုပိတ်လိုက်ပါတယ်ဒါအပြင် Facebook ကအလားတူ content တွေကိုပြင်ပအကောင့်တွေကထိမ့်သိမ်းနေတဲ့ group 400နဲ့စာမျက်နှာ100ကျော်ကိုလည်းပိတ်လိုက်ပါတယ်ဘူကလူလှုပ်ရှားမှုဟာအကျန်းဖတ်မှုများစွာနဲ့ဆက်ဆက်ပြီးရောရက်တစ်ပတ်အနည်းငယ်အတွင်းစစ်ဆေးမှုတွေပြုလုပ်လာပါတယ်ဒီလအစောပိုင်းမှာလေတက်တက်ကြွဝန်ထမ်းတဦးကဖက်ဒရယ်ကာကွယ်ရေးဝန်ဆောင်မှုအရာရှိနဲ့စင်တာခရုစီရင်ရဲ့အရာရှိတို့ကိုတတ်မှုနဲ့ဆွဲချက်တင်ထားပါတယ်အဲ့ဒီအမှုကတန်တရားရှိသူရဲ့ဘန်ကားထဲမှာဘူကလူလှုပ်ရှားမှုနဲ့ပတ်သက်တဲ့အရာအချို့တွေ့ရတယ်လို့အာဏာပိုင်တွေကပြောထားပါတယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့အသေးစားချင်းငွေလုပ်ငန်းကတ်မြန်မာကုမ္ပဏီ Limited နဲ့သစ္စာဝတ္ထုပူးပေါင်းနေဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်အသေးစားချင်းငွေလုပ်ငန်းတစ်ခုဖြစ်တဲ့ကတ်မြန်မာကုမ္ပဏီ Limited အနေနဲ့သစ္စာဝတ္ထုပူးပေါင်းပြီးမူဆိုနီ Cloud Banking System ကိုစတင်အသုံးပြုခဲ့တယ်လို့သိရပါတယ်မြန်မာနိုင်ငံတွင်စီးရဲမွေးတည်မှုတိုက်ဖျက်ရန်ဟူသောရည်မှန်းချက်ဖြင့်ကတ်မြန်မာကုမ္ပဏီ Limited အနေနဲ့ကမ္ဘာအသီးအမှတ်ပြုစုတွေစုကူရရှိထားတဲ့မူဆိုနီစနစ်ကိုရင်းနှီးမြှုပ်နှံမှုများတိုးတက်ဖို့နဲ့ချင်းငွေယူသူတွေကိုဝန်ဆောင်မှုအမျိုးမျိုးပေးနိုင်ဖို့စတင်အသုံးပြုခဲ့တယ်လို့သိရပါတယ်မကြာမီလများအတွင်းမှာလည်းကတ်မြန်မာရဲ့ Digital အသွင်ကူးပြောင်းရေးခရီးစတင်မှာဖြစ်ပြီးတော့ချင်းငွေအရာရှိများအတွက်မူဆိုနီ Digital နည်းပညာ Application နဲ့မြန်မာနိုင်ငံနဲ့ကိုက်ညီအောင်ဖန်တီးထားတဲ့မူဆိုနီ Client App တို့ကဲ့သို့သောနောက်ထပ် Digital Channel တွေကိုထိထိရောက်ရောက်အသုံးချသွားမှာဖြစ်ကြောင်းမူဆိုနီစနစ်အားလုံးကိုအသုံးပြုရလက်ကူစေဖို့ရည်ရွယ်ပြီးအားလုံးကိုမြန်မာဘာသာသို့ပြန်ဆိုထားကဝင်ကြီးဌာနသို့တင်သွင်းရန်လိုအပ်တဲ့ငွေရေးကြေးရေးကြီးကြပ်စစ်ဆေးရေးဦးစီးဌာနအစီရင်ခံစာတွေလည်းပါဝင်တယ်လို့သိရပါတယ်။မူဆိုနီနဲ့တက်ဆာဝော့ဖ်တို့နဲ့အတူလက်တွဲလှုပ်ဆောင်ရခြင်းအတွက်ဝမ်းမြောက်ပါကြောင်းမူဆိုနီစနစ်ဟာကျွန်တော်တို့ကုမ္ပဏီရဲ့ Digital အသွင်ကူးပြောင်းရေးလမ်းကြောင်းအတွက်အလွန်အသုံးဝင်ပါကြောင်းဒီစနစ်ကနေတဆင့်ကျွန်တော်တို့ရေရှည်တည်တံ့ပြီးတော့ဝင်ငွေနှဲပါတဲ့မိသားစုတွေအတွက်ချင်းငွေဆိုင်ရာဝန်ဆောင်မှုတွေပေးနိုင်တဲ့အသေးစားငွေရေးကြေးအဖွဲ့အစည်းတစ်ခုဖြစ်လာပြီးတော့မြန်မာနိုင်ငံရဲ့စီးရဲမွေးတည်မှုတိုက်ဖျက်ရေးမှာတတောင့်တနေရာမှကူညီဆောင်ရွက်နိုင်မယ်လို့ယုံကြည်ကြောင်းကိုကတ်မြန်မာကုမ္ပဏီ Limited မှအသေးစားငွေရေးကြေးရေးဆိုင်ရာကျွမ်းကျင်သူတဦးကပြောပါရယ်ကတ်မြန်မာရဲ့ Digital အသွင်ကူးပြောင်းရေးကိုကူညီလှုပ်ဆောင်ခွင့်ရခြင်းအတွက်အလွန်ဂုဏ်ယူမိကြောင်းညံဆန်ပြီးစိတ်ချယုံကြည်ရတဲ့မူဆိုနီစနစ်မှာဘန်နာရေးဆိုင်ရာအဖွဲ့အစည်းတွေနဲ့လုပ်ငန်းစဉ်တွေအတွင်ပုံမထိရောက်ကောင်းမွန်တဲ့ ပြောင်းလဲမှုတွေယူဆောင်ပေးနိုင်ပြီးတော့ပြည်သူတွေအားလုံးပါဝင်တဲ့ငွေကြေးဝန်ဆောင်မှုစနစ်ဖန်တီးပေးနိုင်မယ်လို့ယုံကြည်ကြောင်းဒီစီစဉ်ကနေတဆင့်ကျွန်တော်တို့ပတ်ဝန်းကျင်အတွင်းအပြုသဘောဆောင်တဲ့ပြောင်းလဲမှုတွေဖြစ်ပေါ်လာပြီးတော့ကျွန်တော်တို့တစ္ဆာဝေါ်အနေနဲ့လည်း MFI ကိုကူညီဖို့အမြဲကြိုးစားနေကြောင်းတစ္ဆာဝေါ်အမှုဆောင်အရာရှိချုပ်ဦးညီငယ်အေးကပြောကြားခဲ့ပါတယ်ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံရဲ့အခြေခံလူတန်းစားတွေအတွက်အမြဲအလုံးလုံးပေးနေတဲ့ကပ်မြန်မာနဲ့ကိုဘန်ကင်းပါတနာဖြင့်ရွေးချယ်ခံရခြင်းအတွက်အလွန်ဂုဏ်ယူပါကြောင်းကျွန်တော်တို့အတူပူးပေါင်းပြီးမြန်မာနိုင်ငံမှာရှိတဲ့စီးပွားရေးခက်ခဲနေတဲ့ပြည်သူလူထုကြားသို့ဤပညာများချိတ်ဆက်ပြီးတော့ပုံမကောင်းမွန်တဲ့ဝန်ဆောင်မှုတွေပေးကလူမှုလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မယ်လို့မျှော်လင့်ကြောင်းအခုပူးပေါင်းဆောင်ရွက်မှုမှာရေရှည်တည်တံ့ပြီးတော့ဖွံ့ဖြိုးတိုးတက်တဲ့လူမှုပတ်ဝန်းကျင်ဖြစ်လာစေဖို့အခွင့်အလမ်းတစ်ခုဖြစ်ကြောင်းမူဆိုနီအမှုဆောင်အရာရှိချုပ်ကပြောကြားခဲ့ပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်နေတဲ့ကာလမှာပြည်သက်တွေအနည်းငယ်လဲကျန်းမာရေးနဲ့အားသာဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာမှုတိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဒီလိုပါ